ရန်ကုန်အင်းစင်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုတနင်္လာနေ့နေ့ကစပြီးတော့နေအကျဉ်းထောင်တွေစီကိုပြောင်းရွှေ့နေတယ်လို့မိသားစုဝင်တွေနဲ့တရားရုံးနဲ့နေဆက်တွေကပြောပါတယ်။ပြောင်းရွှေ့တဲ့ဥယျာဉ်ဟာယာချီရှိနေပြီးအဲ့ဒီထက်မှရန်ကုန်တက္ကသိုလ်ကျောင်းသားတမကကကျောင်းသားခေါင်းဆောင်တွေလည်းပါဝင်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မဆုမြတ်မွန်ကပြောပြပေးမှာပါခင်ဗျ။
ဆရာနာတင်ပြီးနောက်ပိုင်းနိုင်ငံရေးအမှုတွေနဲ့ဖန်ဆီးခံထားရသူအများအများအချင်းကြနေတဲ့ရန်ကုန်အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုဧပြီလ24ရက်နေ့ကစပြီးတော့နေထောင်တွေကိုပြောင်းရွှေ့နေတယ်လို့ထောင်ပြောင်းခံရသူရဲ့မိသားစုဝင်တွေကပြောပြပါတယ်။ထောင်ပြောင်းရွှေ့ခံရတဲ့ဥယျာဉ်ဟာရရှိရှိတယ်လို့ရှေ့နေတူကပြောပါတယ်။အဲ့ဒီထဲမှာရန်ကုန်တက္ကသိုလ်ကျောင်းသားများတမကကကျောင်းသားခေါင်းဆောင်တွေလည်းပါဝင်တယ်လို့ရှေ့နေကပြောပြပါတယ
်။ဒေါက်ဦးထောင်ကိုအမျိုးသားကမြေကြီး30 130ကျောင်းကြီးကြီးကနောက်တစ်ခါတာယာဝတီထောင်ကိုမြို့သားမြို့သမီးတရားကြောင်းပြီအဲဒီကျောက်တူကတော့အဲ့လောက်ပဲဒီကျန်သာရေးကလက်ခံမှုကြီးပြီအဲ့ဒီမှာတော့ဟိုအရေးကြီးတဲ့ငှားငါပါဝင်ပေါ့နော်ဒီနိုင်ငံပုံမှန်တွေချထားတဲ့တောင်းတသမကခေါင်းဆောင်မျိုးတွေအခြားအရေးကြီးတဲ့ပုံစံတွေပါသွားတယ်လို့အဲ့ဒီတော့ပြထား
အင်းစိန်ထောင်ကလည်းကြောက်ရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာတိုင်ဦးထောင်တာယာဝတီထောင်တွေစီကိုကြောက်ခံရတာဖြစ်ပြီးတော့တခြားရဝေးထောင်တွေစီပို့ခံရသူတွေလည်းရှိပါတယ်။အခုအချိန်ထိပြောင်းရွှေ့တဲ့နေရာအတိအကျနဲ့ဆင်းရဲမတိနိုင်သေးဘူးလို့ရှေ့နေကပြောပါတယ်။ဘုံကြီးနယ်၊ကရင်ပြည်နယ်ဘက်ပြောင်းရွှေ့ခံရသူတွေလည်းရှိပါတယ်။တက်မတော်ပြုတ်ကွဲအောင်ဆုံးဆောင်မှုပုံမှန်905ကကြီးနဲ့တားနေရောက်1300စီချခံထားရတဲ့မိခင်ဖြစ်သူကတော့တားအငယ်ကိုချိန်မီရောအချင်းထောင်ကိုရုတ်တရက်ပြောင်းရွှေ့လိုက်တာမို့အတော်လေးအခက်အခဲကြုံနေတယ်ဆို VOE ကိုပြောပြပါတယ်
။သူကမတရားလုပ်နေတာကျွန်တော်ကပြောလို့ရအောင်။အဓိကအဒီအရှင်းနေပြောရရင်ဟိုစက်မပြေတာပဲကျင်းနေနေရတာအခုလဲအဲ့လိုကြီးဖြစ်လာဆိုလို့အသေးကနောက်ကနေလိုက်သွားတာမနေ့က300ကျော်တည်းထုတ်သွားတာတိတ်တော့မှ300ကျော်ထုတ်သွားတယ်အဲ့ဒီအဒီရောအဲ့တိုက်မရောကိုယောက်ျားလေးအယောက်20နဲ့2ယောက်မိန်းကလေး20နဲ့2ယောက်ခေါ်သွားတ
ယ်အင်းစိန်ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပြင်တခြားပြည်မှုတွေနဲ့အချင်းချခံရသူတွေလည်းအများပြားများလာတာကြောင့်အကျဉ်းထောင်ထဲမှာထားရှိရမယ့်အကျဉ်းသားဥယျာဉ်ပမာဏကျော်လွန်နေတာမှပြောင်းရွှေ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အကျဉ်းဥစည်းထဏာကဝန်ထမ်းတယောက်ကပြောပါတယ်။နောက်ထပ်လည်းအပြောင်းအရွှေ့တွေလှုပ်ဖို့ရှိတဲ့အပြင်အင်းစိန်သာမကတနိုင်ငံလုံးကအကျဉ်းထောင်တွေမှာပါအပြောင်းအရွှေ့တွေလှုပ်ဖို့ပြင်ဆင်နေတယ်လို့သူကပြောပါတယ်။အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေများပြားလာပြီးအကျဉ်းထောင်တွင်ဖိနှိပ်မှုတွေကိုဆက်ကျင်တဲ့စုဝေးပုံကမှုတွေဖြစ်လာမှဆိုရင်လည်းကြောင့်အခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေကိုပြောင်းရွှေ့တာဖြစ်နိုင်တယ်လို့ရှေ့နေကလည်းသူ့ရဲ့အမြင်ကိုခုလိုပြောပြပါတယ်။
နောက်ခုကကြတော့ဒီနိုင်ငံရေးအမှုနဲ့ပတ်သက်တဲ့လူတွေကြတော့ထောင်ထောင်ထဲမှာဖြစ်ခဲ့တာရင်းထောင်နဲ့အုပ်ချုပ်ရတာဖြစ်ခဲ့မှုရှိတဲ့အတွက်အဲ့လိုနိုင်ငံရေးအမှုနဲ့ကြလာတဲ့လူတွေဖြစ်ခဲ့မှုပြတ်သွားအောင်ပေါ့နော်အခြားနေထောင်တွေပြန်ပြီးတော့ခွဲပြီးတာ
ရန်ကုန်အင်းစင်အချင်းထောင်ကနေခုလိုနိုင်ငံရေးအကျဉ်းသားတွေကိုထောင်တွေပြောင်းရွှေ့နေပြီနဲ့မန္တလေးတိုင်းအပါအဝင်တခြားအချင်းထောင်တွေမှာတော့ထောင်ပြောင်းတဲ့တည်းမကြရသေးဘူးလို့ဗိညာကတရားစွပ်တော်ရှင်တွေက COE ကိုပြောပါတယ်မြန်မာနိုင်ငံမှာဆရာနာတိတ်ပြီးနောက်ပိုင်းဖန်းစီချုံနောက်ခံထားရတဲ့ထဲကအများစုဟာအင်းစိန်အချင်းထောင်မှာဖန်းစီခံထားကြရတာပါအချင်းသားတွေပြစ်တိတ်နေထိုင်နေကြရတဲ့အင်းစိန်ထောင်တွေမှာထောင်အာဏာပိုင်တွေကအချင်းထောင်လက်ဆွဲနဲ့မမီတဲ့ဖိနှိပ်မှုတွေလှုပ်ဆောင်နေတယ်လို့ထောင်ကပြန်လွတ်လာတဲ့တချို့ကပြောပြကြပါတယ်ရှင်